ရနိုင်ငံကကြောတော်နောက်ခံပေးထားတဲ့ရီမင်ဟူတီတပုံတွေဖက်ကပြစ်လွတ်လိုက်တဲ့မီဆိုင်တုံးကြီးကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့အာရဗ်စော်ဘွားများပြည်ထောင်စု UAE ကဒီကနေ့ပြောပါရယ်အစ္စရေးသမ္မတ Isaac Hazo UAE ကိုပထမဆုံးအလဲပတ်ရောက်နေချိန်မှာရီမင်တပုံတွေဖက်ကအခုလိုပြစ်ခတ်တာပါဒါဟာအမေရိကန်မဟာမိတ်ဖြစ်တဲ့ UAE နိုင်ငံတဲ့နှစ်ပတ်အတွင်း၃ချိန်မြောက်ပြစ်ခတ်တက်ခဲ့တဲ့အလို့ရဖြစ်ပါတယ်။ရီမင်ဟူတီတပုံတပ်ဖွဲ့ပြောခွင့်ရသူကလည်းဒူဘိုင်းမြို့ကိုအဝေးထိန် drone ယာဉ်နဲ့တက်ခတ်ခဲ့တယ်လို့အဘူဒါဘီမြို့ကိုရော Zulfikar missile drone တွေနဲ့ပြစ်ခတ်ခဲ့တယ်လို့အတည်ပြုပြောဆိုပါတယ်။ UAE မှာရှိတဲ့အရေးကြီးတဲ့ဌာနချုပ်တွေနဲ့စစ်ဘက်အဆောက်အုံတွေကနေဝေးရာမှာနေကြဖို့အရက်သားတွေနဲ့လုပ်ငန်းရှင်တွေကိုလည်းပြောခွင့်ရသူကထပ်ပြီးတော့တတိပေးခဲ့ပါတယ်။ UAE ကတော့သူ့နိုင်ငံဟာစီးပွားရေးလုပ်ကိုင်ဖို့နဲ့ကမ္ဘာလက်ခီးတယ်တွေအတွက်လုံခြုံလာတဲ့နိုင်ငံပုံမှာဆိုပြီးတော့အကူအညီပြောကြားထားတာပါ။ဒီတက်ခဲမှုအပေါ်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုံချထားပါတယ်။အရအစောပိုင်းများပြည်ထောင်စုအပအဝင်စော်ရီဥဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့နဲ့ဟူတီတပုံတို့ကြားရီမင်နိုင်ငံထဲကစစ်ပွဲတွေအရှိန်မြင့်လာချိန်ဇန်နဝါရီလ18ရက်နေ့ကတော့ဟူတီတပုံတို့ရဲ့တိုက်ခိုက်မှုမှာလူသေဆုံးမှုရှိခဲ့ပါတယ်။ဟူတီတပုံတွေဘက်ကပစ်လွတ်လိုက်တဲ့မီဆိုင်တုံးကိုညတစ်ကောင်ကျော်လောက်မှကြားဖြတ်ပစ်ချနိုင်ခဲ့ပြီးတော့အပြက်အစီအပိုင်းစာတွေကလူမနေတဲ့ဒေသတွေထဲကျသွားခဲ့တယ်လို့ UAE ကကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီဒုံးကြီးကအဘူဒါဘီနဲ့ဒူဘိုင်းဘယ်မြို့ကိုပြစ်မှတ်ထားတာလဲဆိုတာကိုတော့ပြောမသွားပါဘူး။